မင်္ဂလာပါခင်ဗျာ VOE American တန်ကနေအော်တိုဘာလ30ရက်ဂျလာရီနေ့မနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုဆက်တင်ဆက်ပေးပါမယ်
မြန်မာလူ့စစ်ဘီမှာဒီမိုကရေစီရင်ကျေးမှုတွေဘလောက်တောင်ရှင်းတန်းနေပြီလဲဘလောက်တောင်ထုံးကန်းနေပြီလဲကျမတို့လူ့စစ်ဘီရင်ကျေးမှုစံနှုန်းတွေ
ဒါကတော့သူယုံကြည်အစီအစဉ်မှာနားဆင်ရမှာပါနောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုစံမူဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
ပထမဆုံးကတော့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Irrawaddy Magazine မှာအောင်စော်ရေးသားထားတဲ့ Death of an Activist Reporter တကြွလှုပ်ရှားသူဒင်းရောက်တယောက်တည်ဆုံမှုလို့ခေါင်းစဉ်တက်ထားပါဗျ။တကယ်ချင်းပေါင်းတင်တွေကပါကြီးလို့ခေါ်တဲ့အသက်49နှစ်အရွယ်အောင်ကျော်နိုင်ဟာမွန်ပြည်နယ်အတွင်းစစ်တပ်ကဖမ်းဆီးခံထားရစဉ်တနက်နေ့ပြစ်ခံခဲ့ရပြီးတည်ဆုံသွားခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့လက်ထောက်တယောက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီစီကိုပေးပို့တဲ့စာထဲမှာရေးသားထားပါဗျ။အောင်ကျော်နိုင်ဟာ1988ခုနှစ်ဒီမိုကရေစီရေးအုံကြွမှုကြီးအတွင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတယောက်ဖြစ်လာခဲ့သူပါ။NLD ပါတီကြီးရဲ့လူငယ်အဖွဲ့မှဥဆောင်ဖွဲ့ဝင်တယောက်ဖြစ်ခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အနီးကလုံခြုံရေးတာဝန်ယူခဲ့သူ၃ယောက်ချေအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်တဲ့စစ်အစိုးရကအတိုက်ခံတွေကိုလိုက်လံဖမ်းဆီးချိန်မှာထွက်ပြေးပြီးတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ရှိလာခဲ့ပါတယ်ထိုင်းမြန်မာနယ်စပ်မှာနေထိုင်ရင်းရွှေပြောင်းအလုပ်သမားတွေလိန်ဖြောပြေးရေးလုပ်ငန်းလုပ်သူတွေမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့ဘဝကိုလေ့လာရင်းတရင်သမားတယောက်ဖြစ်ဖို့ဖန်လာခဲ့ပါတယ်2010ခုနှစ်မှာအစိုးရကနှစ်ပေါင်း20အတွင်းပထမဦးဆုံးကြိမ်ရွေးကောက်ပွဲကျင်းပပေးခဲ့ပြီးတဲ့နောက်နေဆက်မှာ DKBA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားခဲ့ချိန်မှာဒုက္ခသည်တွေကိုတွားရောက်ကူညီခဲ့တဲ့အပြင်ဂျပန်ကတငယ်ချင်းတယောက်စီကရတဲ့ကင်မရာနဲ့ဓာတ်ပုံတွေရရင်အလွတ်သတင်းတောက်နဲ့အလွတ်သတင်းဓာတ်ပုံသမားတယောက်ဖြစ်လာခဲ့ပါတယ်ဆိုပြီးတော့ရေးသားထားပါတယ်2012ခုနှစ်မြန်မာနိုင်ငံတကားဖွင့်လာချိန်မှာတော့နေဆက်ဒေသကပြိပခဖြစ်ပွားနေတဲ့အရက်ကသတင်းတွေတရင်တပ်ပုံတွေကိုရန်ကုန်မြို့မှာထုတ်ဝေတဲ့စာဆောင်တွေစီပေးပို့ပြီးသူ့ရဲ့ကလောင်နံမီကိုအောင်ကြီးလို့အသုံးပြုခဲ့ပါတယ်။အောင်ကျော်နိုင်ဖမ်းဆီးခံခဲ့ရပြီးအသက်ခံခဲ့ရတဲ့အချိန်ဝန်းကျင်လောက်မှာပဲဥရောပကိုရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်ကဥရောပခေါင်းဆောင်တွေကိုနှစ်စဉ်ထုတ်ပြန်နေကြမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေအကြောင်းအစီရင်ခံစာမတင်သွင်းဖို့တောင်းဆိုနေတဲ့အချိန်လေးဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့ကမက္ကဆီကိုနိုင်ငံမှာနိုင်ငံသားသတင်းတောက်တစ်ယောက်ကိုတပ်ဖြတ်ခဲ့မှုအပေါ်အစိုးရအနေနဲ့စုံစမ်းဖော်ထုတ်အရေးယူပေးဖို့UNESCO ညွှန်ကြားရေးမှူးချုပ်ကတောင်းဆိုခဲ့တယ်လို့အောင်ကျော်နိုင်ကိစ္စကိုလည်းအနောက်နိုင်ငံခေါင်းဆောင်တွေနဲ့ UNESCO လိုကုလသမဂ္ဂအေဂျင်စီတွေကလှုပ်ဆောင်တင်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်အစုံကို The Irrawaddy Magazine မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်ပြီးတင်ပြပေးမှာကတော့ RIC Daily News Online စာမျက်နှာမှာ American Dollar တန်ပေါင်း 1,400 တန်ဖိုးရှိတဲ့မြန်မာနိုင်ငံကလေရင်ကွင်းတိစောက်ရေးစီမံကိန်းစင်ကာပူဥဆောင်တဲ့အုပ်စုကကန်ထရိုက်ရရှိသွားပြီဆိုပြီးနီတာမတ်စကီတော်ရနီရေးသားထားတဲ့သတင်းဆောင်မကိုတင်ပြချင်ပါတယ်။ဒီလေဆိပ်အသစ်ဟာ2019ခုနှစ်နှစ်ကုန်ပိုင်းမှာစတင်အသုံးပြုဖို့မျှော်မှန်းထားပြီးခီးတဲ့12တန်းကိုဝန်ဆောင်မှုပေးမှဖြစ်တယ်လို့ဆိုပါရယ်။ဟန်တာဝတီလေဆိပ်ကိုရန်ကုန်မြို့ရဲ့မြောက်ဖက်ပဲခူးမြို့မှာတည်ဆောက်မှာဖြစ်တယ်လို့မြို့ပြလေကျောင်းဌာနညွှန်ကြားမှုချုပ်ဦးဝင်းဆွေထွန်းကဗုဒ္ဓဘူးနေ့မှာပြောဆိုလိုက်တယ်လို့ရေးသားထားပါရယ်။လက်ရှိရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ထက်6ဆပိုပြီးတော့ကြီးမားပြီးအစိုးရရဲ့မြမလေကျောင်းပို့ဆောင်ရေးကဏ္ဍခိမီတိုးတက်စီရေးဆောင်ရွက်မှုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါရယ်ဟန်တော်ရီလေဆိပ်ဟာလက်ရှိအသုံးပြုနေတဲ့ပြည်ရင်းကလေဆိပ်69ခုနဲ့ဆက်ဆက်ထားမှာဖြစ်ပြီးလာမယ့်နှစ်တွေအတွင်းပြည်ရင်းလေဆိပ်တွေကိုလည်းအစစ်မြင့်တင်ပေးဖို့အစိုးရကပြင်ဆင်နေတယ်လို့ရေးသားထားပါရယ်လက်ရှိအသုံးပြုနေစေလေဆိပ်တွေကိုအစ်စ်မြင့်ရေးကိစ္စဟာဆိုရင်လေပြည်ရင်းလေကြောင်းပို့ဆောင်ရေးမှာပြည်ပကယင်းနှိမ့်ညံ့မှုတွေတိုးများလာစေဖို့အတွက်ကြိုတင်ပြင်ဆင်ထားမှုတည်းရဖြစ်တယ်လို့လေလာသုံးသက်သူတွေကပြောဆိုနေကြကြောင်းစသဖြင့်ရေးသားထားပါတယ် RIC Daily News Online မှာဖတ်ရှုနိုင်ပါတယ်ရှင်
ဦးဆမ်မိုဝေကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြပါခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
big time
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက big big ကြီးမားတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ် EDM အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ် George Group ရဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်သက်ကူပါတီတွားတော့ငါအပျော်ကြီးပျော်လိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါအပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါတယ်။
I really had a big time at the New Year's party I went to last year. The food was great, and I got to meet some big-time people like senators and other important people like that.
အပျော်ကြီးပြောတဲ့အချင်းဆိုရင်ဘယ်လိုပြောမလဲ?
Big time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်စီစဉ်တက်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အခုတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့လှည့်ကြပါပြီ။အလို့သတင်းတော့ကိုပါကြီးကိုစစ်တပ်ကပြစ်ခတ်သည်ဖမ်းဆီးလိုက်တဲ့ဆိုတဲ့ကိစ္စဟာမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကိုသာမကသတင်းလွတ်လပ်ခွင့်ကိုပါစူးစူးဝါးဝါးထိခိုက်သွားစေတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးရှင်ဦးသိန်းသန်းဦးမြန်မာနိုင်ငံလှုပ်ရှားသူလည်းဖြစ်သတင်းသမားတဦးလည်းဖြစ်တဲ့ဦးထောင်ကျော်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ကိုထက်အောင်ကျော်နဲ့စတင်ပြရစေကိုထက်အောင်ကျော်တို့ဟာလည်းတချိန်တုန်းက88တော့ခိုခဲ့တဲ့ကြောင်းသားနောက်ပိုင်းမှာသတင်းထောက်ဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံအခြေအနေဒီလိုအခြေအနေမျိုးမှာအထူးသဖြင့်နေဆက်ဒေသမှာ activist နဲ့နိုင်ငံရေးလှုပ်ရှားသူနဲ့သတင်းသမားဆိုတာခွဲခြားရပြတ်ပြတ်သားသားရှိပါသလားခင်ဗျာ
ဟုတ်ကဲ့အဲ့လိုပြောဖို့တော့ခက်မတင်နေဗျဥမာကျွန်တော်တို့88မှာပါခဲ့တယ်ကိုပွားကြီးလည်း88ပေါ့နော်88မှာပါတယ်တော့တော့ရောင်းချက်ဖွင့်มาပါတယ်ဒေါ်စန်းစီလှုပ်ချွေးပါတယ်တပ်ဖွဲ့တွေကမှကျွန်တော်တွေ့ရတယ်အဲဆိုတော့အခုဟိုဟာအဖမ်းခံရတာအခုအသက်ခံရပဲဆိုတော့ပေါ့ဆိုတော့အခုအုတ်ချစ်မှာတော့သူကအလောတရေထောက်ဖြစ်တယ်ပေါ့ဆိုတော့ကျွန်တော်လည်းလိုအပ်ချက်ရဒါပုံမှန်ပြီးနိုင်ငံရေးဒါပုံမှန်ပြီးသတင်းလောကရဲ့လိုအပ်ချက်ရဒီမိုကရေစီနဲ့လွတ်လပ်ခွင့်မှာဒီနိုင်ငံရေးရပြောင်းလဲဖို့လို့လို့သတင်းမီဒီယာလည်းနိုင်ငံရေးမှာဒီခုနဒီမိုကရေစီနဲ့လွတ်လပ်ခွင့်မှာရည်ရှိတဲ့အတွက်တာဝန်ဝင်ထမ်းကြရတယ်ကျွန်တော်မြင်တယ်ဗျကျွန်တော်က activist journalist ပေါ့ဗျာဆိုတော့အဲ့လိုဖြစ်လာတာတခြားနိုင်ငံတွေမှာလည်းရှိပါတယ်တော်လိုင်းရှိတဲ့နိုင်ငံတွေမှာ
ဟုတ်ကဲ့အဲ့တော့ဒီ activist ဖြစ်ခဲ့တဲ့ဆိုတိုင်းအခုသူတို့ပြစ်ဒဏ်ရလောက်အောင်ကြည့်ကြတဲ့အဖြစ်တော့မဟုတ်ဘူးထင်ပါတယ်ဒီသတင်းသမားဟာ activist တယောက်ဖြစ်တယ်ဆိုရင်ဆရာသင်းသောင်းဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ဒီကတော့ရပြဿနာမဟုတ်ဘူးဗျ out of question ပဲသူပါသူသတင်းသမားပဲဖြစ်ဒီဘုံပဲဖြစ်ဓညပဲဖြစ်ဖမ်းဆီးတဲ့အခါမှာကျွန်တော်တို့ပြဌာန်းချက်တွေရှိတယ်နှင်းပန်းနှိပ်စက်ပြီးတော့ဒီကိန်းနာဖြစ်ကြတာကိုပြည်မဆရာကိုပုံမှန်3-3ညကျွန်တော်တို့နိုင်ငံမှာတားဆီးထားတယ်ဗျ။အဲ့တော့ကိုပါကြီးကအလွတ်တန်းသတင်းတော့လား activist လားသဘုံလားဆိုတာပြဿနာမဟုတ်ဘူး။ဒီလူကိုဘယ်လိုဆက်ဆံတယ်လဲဆက်ဆံဆောင်ရွက်ချက်တွေကဥပဒေနဲ့ကိုက်ညက်လားဆိုတာကိုကျွန်တော်ဆုံးဖြတ်ပါမယ်
။ဆိုတော့အဲ့ဒီသူ့ဘောဆက်ဆံခဲ့တာနဲ့ပတ်သက်လို့ဥပဒေလောကကရောအမှန်တကယ်ဖော်ထုတ်နိုင်မှာမလား။သူဟာဘယ်လိုစစ်စစ်ချင်းခံခဲ့ရတယ်ဆိုတာမျိုးကိုဖော်ထုတ်နိုင်မဲ့အခြေအနေရှိပါလားမြန်မာနိုင်ငံတရားစီရင်လောက်ကမှာ
အခုအနေထားကတော့ကျွန်တော်တို့ဟိုထူးခြားချက်ကလေးပေါ့ဗျာသူတို့ကြောင်းလဲလာနေကြဒီလိုဖြစ်ဖြစ်မျိုးကကျွန်တော်တို့တန်းစီမှာစစ်အာဏာရှင်အုပ်ဆိုးတဲ့တန်းစီမှာစစ်အာဏာရှင်ရဲ့ယဉ်ကျေးမှုပါပဲဒီလိုစစ်ကြောရေးစခန်းတွေမှာတက်ဆုံးခဲ့တယ်အများကြီးပါကျွန်တော်တို့ကိုယ်တိုင်လည်းဒီဘိုခင်မျိုးစစ်ထောက်တန်းကြီးရဲ့စစ်ကြောရေးစခန်းတွေမှာလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုမျိုးစုံခံခဲ့ရတာကျွန်တော်ခေတ်ကဆို1990မှာမန္တလေးမှာကျွန်တော်တို့ဒေသကြီးဒေသပါတီကော်မတီတွေမှုဦးမောင်ကိုနောက်ရန်ကုန်တိုင်းကအဲ့ဒီဥက္ကဋ္ဌဥမောင်ကိုနောက်ခရမ်းပြည်သူ့တော်ကူတယ်၆ဘော်ကူတယ်လွတ်တော်ကူတယ်ဥတ္တမဝင်းတို့စစ်ကြောရေး၆နိုင်စက္ကမှာအသက်ဆုံးရတာပဲအသက်ခံရပြီးပြီးထိမြင်ပါနေစက္ကမှာရတာပဲအဲ့ဒီအမှုတွေကျွန်တော်တို့ပြန်မဖော်နိုင်ဘူးဒါပေမဲ့အခုထူးခြားတဲ့အခြေအနေကတော့ကျွန်တော်တို့မှာဒီမိုကရေစီရှိတယ်လို့ပေါ်ပြောနေပြီးတော့အခုတိုင်းပြည်အုပ်ချုပ်တဲ့အစိုးရဆိုတဲ့ပုဂ္ဂိုလ်များကသူတို့ဟာယတားပြီးဖြစ်ပါတယ်ဒီမိုကရေစီပေါ်ဆောင်တဲ့လူတွေဖြစ်ပါတယ်ငြိမ်းချမ်းရေးပေါ်ဆောင်တဲ့လူဖြစ်ပါတယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်တော်ရှိနေလို့လာလို့မရသင်ခံရတဲ့တော့ရပ်ပါတော့ကိုပြောတဲ့အချိန်မှာဒီလူတက်မှုကြီးကဘွားဘွားကြီးပေါ်လာတာဖြစ်တဲ့အတွက်ဒီအဆက်မှာတော့ကျွန်တော်တို့ကဥပဒေနဲ့ညီစုံစမ်းစစ်ဆေးခွင့်ရမယ်ဆိုရင်သူ့မှာဘာတန်ရာတွေရှိတယ်အလောင်းဖော်ခွင့်ရတယ်ဆိုရင်ဘာတန်ရာတွေရှိတယ်ဘယ်လိုအနေထားတွေဖြစ်နေတယ်လဲဒါတွေကိုကျွန်တော်တို့ဒီအလင်းရောင်အောက်မှာတော့နိုင်ငံတကာမျက်စိအောက်မှာကျွန်တော်တို့စစ်ဆေးခွင့်ရမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့အဲ့ဒီနေဆက်ဒေသမှာအဲ့ဒီလိုပဲကူပါကြီးလိုပဲလှုပ်ရှားမှုသတင်းတွေကိုလိုက်နေတဲ့သတင်းတော့တွေရဲ့အခုလက်ရှိလုံခြုံရေးအခြေအနေရောဘယ်လောက်ထိရှိပါသလဲကို ဖြောင်းကြော
ဟုတ်ကဲ့ဒီဘုမပြည်မှာအခုပွေးလင်းလာတယ်ဗောလေအရင်ကတော့ထားတော့ဗောအခုပွေးလင်းလာတဲ့ခါမှာတရင်တမကတို့ကျွန်တော် channel လေးကွန်ရဲတို့အဖွဲတွေလည်းပေါ်လာတာဗောလေ channel တိုက်တွေရှိသလိုဒီအလောတရင်ထောက်တွေကျွန်တော် social media တွေလည်းရှိတဲ့ခါကျတော့ netizen တွေလည်းရှိတဲ့ခါကျတော့ဒါကလောလတ်စွာတရင်ယူခွေရှိရမှာဗောလေဆိုတော့အခုခုနပြောသလိုအခုကအရင်ကတော့ထားတော့ဗောအခုကပြောင်းလဲနေပြီနေသားမှရှိတဲ့အဖွဲအလုံးနဲ့လည်းညချိုင်းဆွေးနွေးပြီးတော့အပြစ်ခရစေးလုပ်ပြီးတော့ဒီမိုကရေစီသွားနေပြီဖက်ဒရယ်ကိစ္စဆွေးနွေးနေပြီဆိုတဲ့အခါမှာကြာတော့ဒီလိုမျိုးကလုံးဝမဖြစ်သေးဘူးအလိုဘယ်တရင်ထောက်ပဲဖြစ်ဖြစ်လောလတ်စွာတရင်ယူခွေရှိအောင်လုပ်ပေးဖို့လိုတယ်အစိုးရဖက်ရောဒီလက်နက်ဖွဲ့တွေအလိုအာမခံဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်နေဗျ
ဟုတ်ကဲ့ဆိုတော့ဒီနေဆက်ဒေတာမှာစိုးရရဲ့တရားဥပဒေစိုးမိုးမှုကသိကြီးကြီးမားမားထိရောက်မှုမရှိဘူးလို့ဆိုရင်ရပါလိမ့်မယ်ထင်ပါတယ်အဲ့ဒီနေဆက်ဒေတာမှာတော့အေးကိုပါကြီးသေဆုံးခဲ့ရတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဆိုတော့ဒီလိုကိုထောင်းကျော်ပြောသလိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်နဲ့ပတ်သက်ပြီးတော့အမှတ်ခံချက်အပြည့်အဝရှိဖို့လိုတယ်ဆိုတဲ့ကိစ္စကိုဆက်သင်းအောင်ပါဖြည့်ပြောလို့ပါလေပြည်တွင်းထဲမှာကောရှိပါရဲ့လားအဲ့လိုမျို
းဒီခုကတော့ဗျာဒေါ်လုံးစဲသိမကြသေးငါတို့ကာကွယ်ဘူဂျုံမူကြီးမင်းအွန်လိုင်းနဲ့ဒီသတင်းအဖွဲ့တွေနဲ့တွေ့တော့ဘူဂျုံနှစ်ယောက်ကိုတာဝန်ပေးမယ်နောက်တစ်ခါဒီသတင်းယူခွင့်ရတော့ထုတ်ပြန်ပေးမယ်ဒါကောင်းတယ်လားလားပေါ့ဗျာကျွန်တော်တိုင်းမှာတစ်ခါမှမရှိခဲ့ဘူးလေဘူးပေါ့တော့အဲ့ဒီလိုအနေထားရှိပြောနေရင်တန်တန်နဲ့ဒါတော့အောက်ခြေကဖြစ်သွားတော့ကျွန်တော်တို့ထင်ပါတယ်ဟိုမထိတ်နိုင်မသိနိုင်လည်းဘယ်နဲ့အချိန်မပြည့်ဘဲနဲ့သူတို့ကကျင့်သုံးနေကြအောင်เนาะဒီလိုအလုပ်တွေကလုပ်နေကြဖြစ်တဲ့အခါကျတော့အခက်ကထိမ့်သိမ့်မို့အချိန်မမီလိုက်ပဲနဲ့ဖြစ်သွားတော့ကျွန်တော်ယူဆပါတယ်ဒီလိုကွာကာကွယ်ပြီးပြီးမှသတင်းတော့တည်းရဲ့ဘဝကအထူးသဖြင့်သတင်းရဲ့နေရာမှာနေဆက်ဒေတာတွေလို့နှစ်ဖက်အာနာဘူးလက်ထဲရှိမှရှိတဲ့နေရာတွေမှာတော်ကြာဟိုဘက်ကတတ်တယ်ဒီဘက်ကတတ်တယ်ကိစ္စမျိုးတွေပေါ်ပေါက်လာမှဖြစ်တဲ့အတွက်အဲ့ဒီလိုစီစဉ်မျိုးတွေကတော့ကျွန်တော်တို့ကြိုဆိုရမှာဖြစ်ပါတယ်
ဘိုးဂျုံမှုကြီးကဖွဲ့ပေးတဲ့ဘိုးဂျုံနှစ်ယောက်ကိုသတင်းထုတ်ပြန်ရေးဆိုပြီးပြောလိုက်တဲ့မကြခင်မှာပဲအခုကိစ္စဖြစ်လာတာပါအဲ့ဒီဆိုတော့ဒီကိုပါကြီးကိစ္စကိုသူတို့ဆရာလည်းသတင်းထုတ်ပြန်ပါတယ်ဆိုတော့ထုတ်ပြန်တဲ့သတင်းပေါ်မှာကိုထက်အောင်ကျော်သတင်းသမားတူနဲ့ပဲလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တွေ့ရသလားထုတ်ပြန်တဲ့သတင်းကဒီ Glow24 ဆို DKB ပဲပေါ့ DKB နဲ့ကျွန်တော်ရှိမှသတင်းတွေကြားရတယ်တိုက်ပွဲတွေဖြစ်တဲ့ DKB ရနေပြီးတော့အစိုးရစစ်သားတွေဖမ်းတယ်ပေါ့လေဆိုအဲ့ဒီမှာတရင်ယူဖို့သွားတဲ့ကိုပါကြီးကိုဖမ်းမိပြီးတော့ကိုပါကြီးက DKB ဖက်ကပူကြီးအစေရှိတဲ့ကြံကြဲတောင်းခံပါညာပေါ့ဗျာအဲ့စစ်တပ်ထုတ်ပြန်တယ်ဆိုတဲ့ထက်မှတွေ့ရတယ်ပြီးတော့ဓာတ်ပုံကလည်းကိုပူတီတို့နဲ့ဟိုဓာတ်ပုံတင်ပြီးတော့အဲ့ဒါတရင်ထောက်မဟုတ်ဘဲနဲ့ DKB ကလူဆိုပြီးတော့အဲ့လိုဓာတ်ပုံနဲ့တင်ထားတာတွေ့တယ်ဗျာဆိုတော့ပြီးတော့ဟိုဟာဖမ်းစီးစစ်နေတယ်မှာလက်လက်ယူပြီးတော့ထိတယ်ဆိုတော့အဲ့ဒါတော့လုံးဝမဖြစ်နိုင်ဘူးဗျာအဲ့ဒါကဟိုတရင်ထောက်ဗျာလက်လက်ယူပြီးဖက်ပြတော့ဘယ်လိုမှအဲ့ဒါဟာသာဖြစ်နေပြီကျွန်တော်ကတော့အဲ့ဒီဖြစ်စဉ်တခုလို့ဘယ်လိုခေါ်မလဲသူတို့ခုနကလို့ပေါ့လေဟိုဥပဒေကလည်းရှင်းရှင်းလင်းလင်းမရှိအပေါ်ကညွှန်ကြားချက်ကလည်းဟိုတရင်သမားတွေနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်ညွှန်ကြားချက်ကရှင်းရှင်းလင်းလင်းမရှိတဲ့အခါကျတော့အောက်ခြေကစစ်ဆေးပြီးတော့လက်လွန်သွားတဲ့အခါကျမှဒီဖြစ်တယ်လို့ထုတ်ပြန်လိုက်ရတဲ့ယုတ်တိမရှိတဲ့တရင်ထုတ်ပြန်ချက်လို့ကျွန်တော်လည်းမြင်ပါတယ်ဗျ
။ဟုတ်ကဲ့ဒီချိန်ထဲမှာပဲစစ်တပ်ဘက်ကထုတ်သလို DKB ကလည်းပြောပါတယ်ကျွန်တော်တို့တရင်ထောက်ကမေးတယ် DKB ကိုပါကြီးကခင်ဗျားတို့စီကလာဆိုတော့သူကမဟုတ်ပါဘူးလုံးဝမရှိဘူးဆိုပြီးတော့သူကညင်ပါတယ်အဲ့ပြန်ကြေးကောင်စီလာပါလားသူတို့စီမှာအဲ့ဒီဖွဲ့တော်မရှိဘူးလို့ဆိုပါတယ်ဆိုတော့တရားရုံးမှာတကယ်တမ်းတရားဥပဒေရဒီကိစ္စကိုစစ်ဆေးကြမယ်ဆိုရင်ဒီလိုနှိမ့်မနှိမ့်ဆက်တာကိုအပြင်ကိုပါကြီးကသဘုံဟုတ်မဟုတ်ဆိုတာနဲ့ပတ်သက်တဲ့အချက်ကိုစစ်ဆေးစရာအကြောင်းတရားဖြစ်လာနိုင်ပါလားဥပဒေမှန်ဦးအဲ့လိုဖြစ်လာနိုင်တယ်ဆိုရင်တော့အစိုးရရဲ့စူးစွဲချက်စစ်တပ်ရဲ့စူးစွဲချက်တစ်ခုတည်းကိုပဲအတည်ယူကြမှာလားဒီ KBA ဘက်ရဲ့ခြေပတ်ချက်ကတော့ဘလို့စဉ်းစားမလဲတရားဥပဒေအရမြန်မာနိုင်ငံမှာဥပဒေမှန်
ဟုတ်ကဲ့ဗျာကျွန်တော်တို့ကိုပါကြီးကမြန်မာနိုင်ငံသားတယောက်ဖြစ်တယ်နိုင်ငံသားတယောက်မဟုတ်ရင်လည်းပဲလူတယောက်ကိုစိတ်တိုင်းကြပါတိုက်စံတူကြီးဂျိမ်းစ်ဘွန်မှာပို့တာဗျာတတ်ခွင့်တည်းရှိပါအခုလည်းနိုင်ငံကြီးစစ်ဆေးဆွာမှာဒီခုကိုပါကြီးကိစ္စကအခုသူတသက်ဆိုင်ရာသူဇနီးကလည်းပဲအလောင်းစစ်ဆေးကိုနေတောင်းတာလေအလောင်းထုတ်တာပို့မှနေရတစ်ပဲဗျာဒါကျွန်တော်တို့ဥပဒေအရပြောရလို့ရှိရင်မြန်မာစစ်ကြောရေးမှာမြန်မာနေဆက်တာပို့မှ331ပဲနောက်ဒါဒုသတ်မှုပဲဖြစ်တယ်အဲ့တော့ဒါတွေကကိုလင်းမြင်တာတဲ့ကွန်စုံတိုင်းကော်မရှင်တရားနဲ့စုံလမ်းမှတာကျွန်တော်တို့ဖြစ်နိုင်တယ်။အဲ့ဒီကော်မရှင်မှာလည်းလက်ကင်တုပ်တွေမှာပါဝင်နေတဲ့ဘဲနဲ့ပြည်သူလူထုလေးစားတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတော်တော်ကိုယ်စားလှယ်တွေဥပဒေလွတ်လပ်တဲ့ဥပဒေတရားရှင်တွေပါပြီးတော့စုံလမ်းစစ်ဆေးမှုလုပ်မှကျွန်တော်တို့ဖြစ်နိုင်တဲ့ကိစ္စဖြစ်ပါတယ်။ဟုတ်ကဲ့ကျွန်တော်တို့တိုင်းပြည်မှာဥတရားဥပဒေစုံမှုတကယ်ရှိသလား။နော်ဥပဒေအရမှာနိုင်ငံသားတိုင်းဂန်းတူခွင့်ရှိသလား။ဥပဒေရဲ့နိုင်ငံသားတိုင်းအကာအကွယ်ကိုဂန်းတူရလိုက်တဲ့ဟုတ်မဟုတ်ဆိုဒီမှုကဖြေပေးမှဖြစ်ပါတယ်
ဟုတ်ကဲ့စစ်တပ်ရဲ့ပြပြန်ချက်မှာတော့သူကလက်နဲ့လူပြီးထွက်ပြေးလို့ပြစ်တရရတယ်လို့ဆိုထားပါတယ်အဲ့ချက်ကောခဏ
လက်နဲ့လူပြီးတော့ထွက်ပြေးတော့6လောက်ကြည့်လို့ရပါတယ်ဗျ6လောက်ကြည့်ပြီးတော့ဟိုလဲတော်အောင်လုပ်လို့ရပါတယ်တော့ဒါတွေကဟုတ်တယ်မဟုတ်ဘူးဆိုတာဘယ်သူမှမသိဘူးဒါ သူတို့ထုတ်ပြန်ရတဲ့တက်တက်ပဲရှိနေဒါကစုံစမ်းစစ်ဆေးမှရနောက်ပြီးတော့ဟိုအမှုကဖြစ်ဖြစ်ချင်းကိုပါကြီးကိုဒီစက်တင်ဘာလကုန်မှာဖမ်းတယ်အဲ့လိုဖြစ်သွားချက်ချင်းထုတ်ပြန်တော့ဗျာအခုကမိသားစုကကြောက်လို့လိုက်ကြဟိုကဒီဘက်လွှဲချလေလုံးဝင်းကြီးတို့တစ်ဖက်ကလွှဲချတက်တက်ကြီးလွှဲချဟိုဖမ်းသွားတယ်ကျွန်တော်မသိဖမ်းပြီးတာအဲ့လိုကတောင်းကနေနေဖြစ်ပြီးမှတရင်နေထွက်လာတော့မှထုတ်ပြန်တဲ့အတွက်ကျွန်တော်တို့ဥရီစကားနဲ့ပြောတာ after thought ပေါ့ဗျာနောက်မှအကြံရပြီးတော့ထုတ်ချတာပေါ့ဗျာစောစောစီးစီးကယူသတာပို့မယ်လည်းဆိုတမျိုးပေါ့ဗျာကျွန်တော်တို့ဖမ်းလိုက်တယ်ဒီချိန်မှာလည်းထွက်ပြီးလို့ဒီလိုဖြစ်သွားပါတယ်လို့ဥအောင်ထုတ်ခဲ့ရင်တော့ဒီဟာကျွန်တော်တို့လက်ခံပွဲအကြောင်းရှိတယ
်ကိုထောင်ကျော်ကျွန်တော်မိကျင်တာအဲ့လိုဆိုရင်အခုမြန်မာနိုင်ငံသတင်းလွတ်လပ်စွာရယူခွင့်သတင်းတောက်တွေရဲ့အလားအလာဟာဘယ်လိုဖြစ်လာမယ်လို့များစဉ်းစားမိပါလဲကိုထောင်ကျော်များတိုင်းပြည်ထဲပြန်ပြီးတော့ဒီမှာ2015ရွေးကောက်ပွဲအကြိမ်နဲ့ရှင်ပြန်ကြတဲ့အခါမှာမှန်တဲ့ဟာကိုစုံစမ်းစစ်ဆေးပြီးတော့အမှန်တိုင်းပြောနိုင်မဲ့အခွင့်အရေးမျိုးများရလာနိုင်မဲ့ထင်ပါလားခင်ဗျာ
အလုပ်ပြီးတဲ့အတိုင်းပါဗျာရှိပြန်2012ကျက်ဖြာရွေးကောက်ပွဲနောက်ပိုင်းမှာဒီပြည်ပြင်ပြောင်းလဲမှုတွေလုပ်တယ်အဲတိတော့ဆိုမီဒီယာပြောင်းလဲမှုပေါ့လေအဲ့လိုပြောကြတယ်ဗျာဆိုတော့အပြင်ကဥပမာဦးကျော်ဆောင်တော်လို့ VOA တွေရောခု TVB ဆိုကျွန်တော်အထက်တော့ရောက်သွားပြီဆိုတော့ဒီလိုမျိုးပြန်ကြတာတွေရှိတယ်အထက်မှာသတင်းစာပုဂ္ဂလိကသတင်းစာတွေထုတ်ခွင့်ရတယ်စာပေစည်းရေးတွေမရှိတော့ဘူးအဲဒါတွေကြောင့်မို့မီဒီယာလောလောဆယ်ကအတူပေးစေဆိုရလက်ထက်မှာတိတော့ဆိုတိုးတက်မှုလို့ပြောကြတယ်ဗျဒါပေမဲ့အခုကျွန်တော်ပြန်ကြည့်တဲ့ခါကျတော့အခုနှစ်ပတ်ထက်မှာခုနဟိုမှာတနင်္လာနေ့ဖန်ခံရတယ်ဗျအခု Unity Channel ရလူတွေဆိုဆန်နေတော့ချခံရတယ်ငွားရောက်အခု Modern Year ဆိုရင်လည်းဟိုဟာငွားရောက်ပဲသုံးနှစ်လာမသိချထားတယ်နောက်ဥရထော့ပြန်သေးဝင်ကြီးကိုယ်တိုင်အခု Channel တွေတရားစွဲတယ်ဆိုတော့ဒါချိန်တွေကပထမပိုင်းမှာကောင်းပြီမဲ့အခုဒီ2004ထက်မှာတော်တော်ဆိုးလာတယ်ဗျဆိုပြီးတော့အခုဆိုရင်ကိုဆိုးသွားပြီဒါတရင်ထားကိုတတ်တဲ့အမှုဆိုတော့ကျွန်တော်တို့အရင်ကမဆလာခေနဝရခေကဆိုးရဲဆိုပေမဲ့ဖမ်းပြီးတော့ထောင်ထဲထည့်ထားနှိမ့်ဆက်တာပဲရှိတယ်ဗျာတတ်တာမရှိဘူးအခုကတရင်ထားကိုတတ်တယ်ဆိုတော့အချိန်ကလောဘကိုနောက်ပြန်ဆိုးသွားတယ်လို့ကျွန်တော်ပြောလို့ရတယ်တော်တော်ကြီးမေးခွန်းထိုးစရာဖြစ်လာပြီလို့ကျွန်တော်မြင်တယ်ဗျာရှေ့လာလာမကောင်းဘူးလို့ထင်တယ်2015ရွေးကောက်ပွဲဒီဘက်မှာလောလောဆယ်တရင်ယူဖို့ဆိုတာတော်တော်လေးကိုပြန်စဉ်းစားတုံ့ပြန်ရမယ့်အချိန်ဖြစ်လာပြီလို့မြင်တယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကျွန်တော်စစ်သားမြားတချို့ကပြောကြတယ်ဒီကိုပါကြီးဟာပြည်တွင်းနာမည်ကြီးမီဒီယာတချို့မှလည်းပဲသူသတင်းတွေရေးခဲ့ပါတယ်တဲ့အခုအချိန်ထိအဲ့ဒီပြည်တွင်းမီဒီယာတွေကိုပါကြီးရဲ့သတင်းတွေကိုလက်ခံဖော်ပြခဲ့တဲ့ပြည်တွင်းနာမည်ကျော်မီဒီယာတွေကကိုပါကြီးဟာသူတို့ဆရာသတင်းတော့ပါဆိုတစွန်းတစမှတခွန်းမှပြောစံမကြဘူးလို့ဆိုရတယ်ဆရာဦးသိန်းသောကတွေးမိပါလားသူတို့ပြောတာကိုဘယ်လိုပြောလို့ပါလဲအဲ့ဒီကိစ္စကိုပြောစရာ
ကျွန်တော်လည်းမတွေ့မိဘူးကဒီဟာကိုသူတို့ကိုယ်တိုင်နဲ့ကကျွန်တော်ကြောက်နေရတဲ့ခင်ဗျာဒီကိုသတင်းတော့ကိုတတ်ပြလိုက်တော့လေအခုတရင်တော့ပါတော့ငါတို့များဆက်တတ်နေမလားပေါ့ဗျာအဲ့ဒီလူများဟိုဖိနေချုပ်တဲ့အခါသင်တို့ကြောက်တယ်ပေါ့ဗျာဟိုကျွန်တော်အတွက်ကတော့ခုနကပြောလို့ကျွန်တော်တို့ဥရိကရှိနေဆိုတော့ဥရိကပြောရမယ်ကိုပါကြီးကတရင်တော့ဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေဒီကေရီကတပုံဖြစ်ပြီဖြစ်စေတပုံဆိုရင်ကျွန်တော်ကစက်ကွန်တေရှိပါတယ်ဗျာမတရားတဲ့နဲ့ရေးယူပေါ့ဗျာလက်လက်ကိုင်းတို့သူဥရိကအကုန်ရှိပါတယ်ဥရိနဲ့ဒီဆောင်ရွက်ပုံပေဗျာတတ်ဖြစ်ပို့တော့မရဘူး
အဲ့တော့ကျွန်တော်နည်းနည်းပြောချင်တယ်ဗျာဦးကျော်ဆောင်သားအဲ့ခုနကပြောတဲ့နေမှာအခုထိကကျွန်တော်တည်သလားဟိုနေ့ကတော့ကိုမေကွန်နဲ့တို့စုလေးဖရားရှိမှဟောပြောပွဲလုပ်တယ်ဗျာဆိုတော့ journalist ကွန်ရဲလူတွေလည်းလာတယ်ပြောတယ်ဒါပေမဲ့ခုနဟိုရှင်းနေပြောတယ်လို့ပေါ့လေသူကဘယ်သူပဲဖြစ်ဖြစ်နိုင်ငံသားတယောက်နေနဲ့ပြောကြတယ်ဗျာရှင်းနေတို့တခြားလူတွေရောနိုင်ငံသားတယောက်နေနဲ့ပြောပေါ့ဒါပေမဲ့ journalist ဆိုတော့ journalist ဖရားနေပြောဖို့လိုတယ်လို့ကျွန်တော်မြင်တယ်အတူတူပဲ journalist ကွန်ရဲတွေဒီအခုဖွဲထားတဲ့ media ဖွဲ့စည်းတဲ့တိတိချာချာပြောဖို့လိုတယ်အခုကဘယ်သူမှမပြောဘူးဗျာဥပမာ66ဖွဲ့ပဲပြောတယ် NLD ဆိုလဲဒါ3ရက်ဆိုတော့သူ့လွှတ်ချွေယူခဲ့တဲ့လူပဲဘာလို့မပြောတာလဲကျွန်တော်ထင်တယ်အပြင်က RSF လို့မျိုးနိုင်ငံတကာဖွဲ့စည်းတွေပြောမှာပဲဒါပေမဲ့အထက်ကမီဒီယာဖွဲ့စည်းတွေနောက် Channel တိုက်တွေသတင်းစာတိုက်တွေဘာလို့ညင်နေကြလဲဆိုတာကတော့အဲ့ဒါမိကွန်ထုတ်ပြရကြအခု
မြန်မာရေးသုံးသက်ချက်အစီအစဉ်ကိုဦးကျော်စန္ဒာကအစီအစဉ်တင်ဆက်ထားတာပါ Good Bad သူယုံကြည်ရအစီအစဉ်မှာတော့နိုင်ငံရေးတက်ကြလှူရှားသူလူငယ်တွေရဲ့နိုင်ငံရေးရည်ကြီးမှုဆိုင်ရာလေ့လာလှူရှားသူအဖွဲ့ကမတ်ငင်းချမ်းမီကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မတ်မိုးပြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အဲ့ဒီကတော့ဆိုရှယ်ရယ်ကိုသူပေါင်းပြီးတော့ရည်ရွယ်မှုဆိုင်ရာတရားမှုတွေလေ့လာရတဲ့အဖွဲ့အစည်းတစ်ခုဆိုတော့ဒီထောင်ရပါတယ်။အဲ့ဒီအဖွဲ့အစည်းကဘာလေ့လာရလဲဆိုတော့နိုင်ငံရေးဆိုင်ရာရည်ရွယ်မှုတွေလေ့လာရတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ဒီထောင်ရတာ2012မှာဆိုတော့2012ခုနှစ်ကနေစပြီးကျွန်တော်တို့ဒီမှာဒီမှာမြန်မာလူ့အဖွဲ့အစည်းမှာဒီမိုကရေစီရည်ရွယ်မှုတွေဘလောက်တောင်ရှင်းတန်းနေပြီလဲဘလောက်တောင်ထုံးကန်းနေပြီလဲကျွန်တော်တို့လူ့အဖွဲ့အစည်းရည်ရွယ်မှုစံနှုန်းတွေကဒီမိုကရေစီနဲ့ကိုက်ညီနေလားဆိုတော့ကျွန်တော်တို့စပြီးရခဲ့ပါတယ်။
အနည်း50အာနာရှင်စိတ်ကြောင့်မလို့ကျမတို့လူဖွဲ့စီမှာဒီလိုပဲဒီမှုရဖုံးလာတာပြရတယ်အထူးသဖြင့်ယာရုကြီးတဲ့သူကယာရုငယ်တဲ့သူကိုပဲဖြစ်ဖြစ်အကြောင်းနေမှာဆိုရင်အတန်းကြီးတဲ့သူကအတန်းငယ်တဲ့သူကိုပဲဖြစ်ဖြစ်အဲ့လိုမျိုးအားကြီးသူကဖြိမ့်တာမျိုးတွေ့ရတယ်အဲ့တော့ကျမတို့အဖွဲ့အစည်းကကျမတို့အဖွဲ့လေးကစဉ်းစားနေတယ်မတို့ဒီမလူဖွဲ့စီမှာဒီမိုကရေစီရဲ့ဂျင်းမှုဖုံးလာတာဘာလို့လုပ်နေနိုင်လဲဒီမိုကရေစီရဲ့ဂျင်းမှုရဲ့အတိအကျအခြေခံတော့အတိအကျနိုင်မှုပေါ့နော်ကျမတို့အဖွဲ့လေးကနေဒီမိုကရေစီရင်ကျေးမှုရဲ့အခြေခံလေးဖြစ်တဲ့ဒီအောင်နဲ့ပြောအပြန်နဲ့လေးစားတာတဦးရဲ့တရှိမှုနောက်တဦးကလက်ခံတာတဦးရဲ့ချင်းချင်းချက်ကိုတဦးကလေးစားတာအစရှိတဲ့ရင်ကျေးမှုကိုကျမတို့မလူအဖွဲ့အစည်းကိုစတင်ပြီးတော့လေ့ကျင့်ပေးခြင်းနဲ့ဒီတော့ကျမတို့ဘာကြီးစလုပ်ဖြစ်လဲဆိုတော့တချို့ငယ်တွေတွားတယ်ငယ်ကလူငယ်တွေတချို့စာဖတ်တဲ့လူငယ်တွေနဲ့ပေါင်းပြီးတော့ကျမတို့စကားဝိုင်းလေးတွေလုပ်တယ်ရန်ကုန်မြို့ American Center ရဲ့မှာဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့စကားဝိုင်းတွေလုပ်ခဲ့တယ်ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့အသိပညာတခုကတော့မျိုးနေလူငယ်တွေစီကိုလည်းလည်းလည်းဖြစ်ဖြစ်တော့ရောက်သွားခဲ့ပါတယ်ရှင်ဟိုကျမယုံကြည်ထားတာတခုကတော့ဒီမိုကရေစီရင်ကျေးမှုတစ်ရက်ကတကယ်ကိုခိုင်ခိုင်မာမာနဲ့တည်ထောင်နိုင်မှုဆိုလို့ရှိရင်ကြောက်မှာပါကျမတို့လူဖွဲ့စည်းရာအနည်း50ကျော်60နီးပါးဖြည့်ဆည်းခံလိုက်ရတဲ့လူဖွဲ့စည်းဖြစ်ပါတယ်ဒီတော့ဒီမိုကရေစီရင်ကျေးမှုတရက်ကိုပြန်တည်ထောင်မှုဆိုရင်လည်းအနည်း50ကျော်60နီးပါးပြန်ပြီးတော့တည်ထောင်ရအောင်ပါနောက်တစ်ချက်ကကျတော့ကျမတို့လူဖွဲ့စည်းရာပညာရေးနဲ့ပတ်သက်ပြီးတော့လည်းတော်တော်ကြီးကိုဖြည့်ဆည်းခံထားတဲ့လူဖွဲ့စည်းစာဒီတော့ကျမတို့လူဖွဲ့စည်းရာပညာရေးလည်းတက်ရမယ်လူငယ်တွေကပို့ပြီးတော့စာရေးဖတ်လာရမယ်လူငယ်တွေအသိဉာဏ်ပွင့်လင်းလာရမယ်ဒါကျမရဲ့ယုံကြည်ရပါနောက်တစ်ခုကကျတော့ကျမတို့လူဖွဲ့စည်းမှာတကယ်ကိုတရားမျှတတဲ့စနစ်တွေပေါ်ပေါက်လာလို့ဆိုရင်အတူတူတက်ဖို့လည်းလိုပါတယ်။လက်ကျင့်တက်ဖို့လည်းလိုပါတယ်။ကိုယ်ကင်ထားတဲ့ဝါရအမှားတွေကိုလွတ်ချခဲ့ဖို့လည်းလိုပါတယ်။ဒီတော့တခြားနိုင်ငံတွေမှာဘာတွေဖြစ်နေလဲလဲလူငယ်ရအငြင်းနဲ့အဆင်မပြတ်လေ့လာနေရမယ်။ကျမတို့နိုင်ငံရဲ့လွတ်လပ်ရေးကောင်စားအောင်ကြီးဘုထော့အောင်ဆန်းကပြောခဲ့ပါတယ်။သူများကငန်းနန်းနှမ်းလို့ရှိရင်ကိုရီးယား10နှမ်းလောက်နှမ်းမှအနှမ်း50လောက်နှမ်းမှအနှမ်းမီမှလို့ကျမတို့ပြောခဲ့ပါတယ်။ဒီတော့ကျမတို့နိုင်ငံကိုပိုပြီးခွင့်ပြုတိုးတက်စေချင်တယ်ဆိုရင်ကျမတို့လူဖွဲ့စည်းပိုပြီးတော့အားကောင်းအောင်ဖြစ်စေချင်တယ်ဆိုရင်လူငယ်တွေကပိုပြီးတော့လေ့လာရမှာပဲပိုပြီးတော့လေဒီမိုကရေစီရင်ကျေးမှုတွေကိုလူဖွဲ့စည်းတဲ့ရိုက်သွင်းနိုင်မှာတော့ကကြမှာဖြစ်ပါတယ်ဒီနေရာမှာကျမစကားလုံး၃လုံးနဲ့ပြောချင်ပါတယ်တဘာဝဆိုတဲ့စကားလုံး nature ရယ်ပြုစုပြထောင်ခြင်းဆိုတဲ့စကားလုံး nature ရယ်ပြီးတော့ရင်ကျေးမှုဆိုတဲ့စကားလုံး culture ရယ်ပါတဘာဝဆိုတော့အခုလက်ရှိကျမတို့လူဖွဲ့စည်းဖြစ်ပျက်နေတဲ့အခြေအနေကိုပဲကျမတဘာဝလို့နှိုင်းဆိုပါမယ်ကျမတို့တွားချင်တာဒီမိုကရေစီရင်ကျေးမှုတစ်ရက်ပါအဲ့ဒီရင်ကျေးမှုတစ်ရက်နဲ့တဘာဝရဲ့ကြားမှာပြုစုပြထောင်မှုဆိုတော့လိုအပ်ပါတယ်ဆိုလိုတာကဒီမိုကရေစီရင်ကျေးမှုဆိုတာကိုဘယ်လိုမှအလကားမရပါဘူးကျမတို့လူဖွဲ့စည်းကိုပြုစုပြထောင်မှာဖြစ်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်နိုင်ငံရေးယဉ်ကျေးမှုဆိုင်ရာလေ့လာလှုပ်ရှားသူအဖွဲ့ကမတ်ငင်းချမ်းမေကသူ့ပါဝင်ယုံကြည်တယ်လဲဆိုတာကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တမရဘရောက်ကူဘောမောက်ကိုတိုင်းကမကတာပြုလှူဆောင်ထားတဲ့ကဘာလုံးဆိုင်ရာကျမ်းမာရေးအစီအစဉ်ရဲ့အဓိကရည်ရွယ်ချက်တစ်ခုကတော့အမျိုးသမီးနဲ့မိန်းကလေးတွေရဲ့ဘဝအရည်အသွေးတိုးတက်ဖို့ပါပဲ။ဒီအတွက်အကောင်းဆုံးစပြီးလုပ်နိုင်တာကတော့မိခင်နဲ့မွေးကင်းစကလေးတွေတည်ဆုံမှုကိုလျှော့ချတာပဲဖြစ်ပါတယ်။ဝင်ငွေနှိပ်နိုင်ငံတွေနဲ့အလယ်လက်ဝင်ငွေရှိနိုင်ငံတွေအထူးသဖြင့်ဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကဒေသနဲ့တောင်အာရှဒေသတွေမှာမွေးကင်းစနဲ့မွေးပြီး48နာရီအတွင်းအချိန်ဟာမိခင်ရောကလေးအတွက်ပါအန်ဒရယ်အကြီးဆုံးအချိန်ပါနှစ်စဉ်အမျိုးသမီး 28,900 ဟာကိုဝင်ဆောင်နေစဉ်ဒါမှမဟုတ်ကိုဝင်နဲ့ဆက်ဆက်တဲ့တခြားအခြေအနေတွေကြောင့်တည်ဆုံကြရပြီးမွေးကင်းစကလေးငယ် 2.9 တန်းတည်ဆုံတယ်လို့ကလေးငယ် 2.6 တန်းကတော့ကိုဝင်ပြတ်ကျပြီးတည်ဆုံကြရပါတယ်ဒါကြောင့်လဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကမွေးဖွားခြင်းအသက်ကယ်ခြင်းဖွံ့ဖြိုးတိုးတက်ရေးအတွက်စိန်ခေါ်မှုကြီးဆိုတဲ့အစီအစဉ်ကိုလွန်ခဲ့တဲ့3နှစ်မှာစတင်လိုက်တာပါ USAID Norway အစိုးရ Bill and Melinda Gates Foundation Grand Challenges Canada ပရာဟိတအဖွဲ့ပြည်တည်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန DFID နဲ့ကမ္ဘာ့ဘဏ်တို့ပူးပေါင်းလှူဆောင်တဲ့အစီအစဉ်ဖြစ်ပါတယ်မွေးဖွားခြင်းကာလပတ်ဝန်းကျင်မှာမိခင်နဲ့ကလေးသေဆုံးမှုကိုလျှော့ချနိုင်စေမယ့်စေကူတာမှုကာကွယ်ရေးနဲ့နည်းပညာတွေကိုတီထွင်ဖန်တီးထုတ်လို့ရေး အားပေးဖို့ရည်ရွယ်တာဖြစ်ပါတယ်။လေးနှစ်တောင်မရှိတဲ့အချိန်တွင်းမှာပဲမိခင်တွေနဲ့သူတို့ရဲ့ရင်သွေးတွေအသက်ရှင်တန်ရေးအထောက်အကူဖြစ်စေမယ်။တီထွင်ကြံစမှုပေါင်း80ခုကိုဒီအစီအစဉ်ကရမုံငွေထောက်ပံ့ပါတယ်။ဒီအစီအစဉ်ဟာတိတ်ကိုအလားအလာကောင်းလွန်အောင်မှုနောက်ထပ်အမေရိကန်ဒေါ်လာ90ထက်ဝင်ရင်းနှီးဖို့ရည်မှန်းထားတယ်လို့ပါဝင်သူတွေကမကြသေးခင်ကပဲကြေညာပါတယ်။ဒါကြောင့်လာမယ့်9နှစ်အတွင်းတီထွင်ကြံစမှုအသစ်တွေနဲ့ရေရှည်ခိုင်မာတဲ့စီမံကိန်းတွေကိုအချိန်တိုးမြင့်ချက်ထွင်လှုပ်ဆောင်နိုင်တော့မှာပါ။ကမ္ဘာပေါ်မှာအသွားအလာခက်ခဲလာတဲ့ဒေသတချို့ကကိုယ်ဝန်ဆောင်မိခင်တွေနဲ့ရင်သွေးငယ်တွေရဲ့အသက်ကိုကယ်ဖို့ဒီစီမံကိန်းတွေကကူညီလှုပ်ဆောင်ပေးမှာဖြစ်ပါတယ်။မွေးဖွားခြင်းအသက်ကယ်ခြင်းအစီအစဉ်ဟာကိုယ်ဝန်ဆောင်နဲ့မွေးကင်းဆကလေးကျန်းမာရေးအတွက်ကမ္ဘာပေါ်ကအထက်မြတ်ဆုံးတွေးခေါ်သူတွေ၊သုတေသီတွေနဲ့စုဦးတီထွေလုပ်ငန်းရှင်တွေကိုပေါင်းစပ်စုစည်းပေးပါတယ်လို့USAID အကြီးအကဲဒေါက်တာရာဂျစ်ရှားကပြောပါတယ်ဒီစီစဉ်ရဲ့နောက်တစ်ဆင့်မှာကမ္ဘာတဝန်းကမိသားစုတွေစီတိတိတသာချက်ထွင်ရောက်ရှိစေနိုင်မယ့်တီထွင်ကြံစမှုတွေကိုပိုပြီးအာရုံစိုက်သွားဖို့ရည်ရွယ်ထားတယ်လို့ဒေါက်တာရှားကပြောပါတယ်မိခင်တွေနဲ့ကလေးငယ်တွေရဲ့အသက်ကိုကယ်တင်တာဟာအကောင်းဆုံးလှုပ်ဆောင်နိုင်တဲ့ရင်းနှီးမြှုပ်နှံမှုတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုထုတ်လင်းခဲ့တာကတော့ American ဆိုရရဲ့အဝဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြရပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာ VOA မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့စီစဉ်တွေကို Internet ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီဖတ်ရှုရမယ့် website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာVOA ရဲ့ကြာရင်းနဲ့မနက်ပိုင်းစီစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့စီစဉ်နေမကြခင်ပြီးဆုံးတော့မှာမို့ဂျန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကုဆတ်မူဝေကကြီးညာပေးသွားမှာပါခင်ဗျာ
ကူဘာနီမျိုးကို IS သွေးကြွတွေလက်ထဲကျမတော့အောင်သတင်းပတ်တွေနဲ့ချီးပြီးတော့ခုခံနေကြတဲ့စီးရီးယားမြောက်ပိုင်းကကာဒစ်ရှ်တိုက်ခိုက်ရေးသမားတွေထံကိုစစ်ကူတွေရောက်ရှိသွားနေပြီဖြစ်ပါတယ် Free Syria Army စီးရီးယားလူမျိုးရေးတပ်ကတပ်ဖွဲ့ဝင်90အင်အားပါဝင်တဲ့တပ်ဖွဲ့တစ်ဖွဲ့ကဘူရူးနေမှာတူတကီနယ်စပ်ကိုဖျက်ပြီးတော့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ကိုဘာနီကိုရောက်ရှိသွားကြပါတယ်။လွန်ခဲ့တဲ့3နှစ်ခွဲကာလတလျှောက်ဆီးရီးယားသမ္မတဘာရှားအာဆတ်ကိုဖျောက်ချနိုင်မှုအတွက်ဆီးရီးယားစိုးရတပ်တွေနဲ့တိုက်ခိုက်နေကြတဲ့သူတွေဟာအခုတော့ IS Islamic စစ်သွေးကြတွေချေမှုန်းရမှာပါဝင်ဆင်နွှဲကြတော့မှာဖြစ်ပါတယ်။အမည်မဖော်ပြတဲ့ American အုပ်ချုပ်ရေးပိုင်းဆိုင်ရာအရာရှိတယောက်ကမှတ်ချက်ပြီးပြောဆိုရင်းနဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ပေါ်ဝေဖန်တိုက်ခိုက်လိုက်တာဟာမလျော်ကန်တဲ့လှုပ်ရက်ဖြစ်တယ်လို့အကျိုးလည်းမရှိဘူးလို့ American နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။အပြန်အလှန်စကားစစ်ထိုးတိုက်ခိုက်နေတဲ့အခါဘသူ့ဘက်ကမှအကျိုးမရှိဘူးလို့နိုင်ငံသားရေးဝန်ကြီး John Kerry ကအခိုင်အမာယုံကြည်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီး Jen Psaki ကပြောဆိုပါတယ်။ Israel ဝန်ကြီးချုပ်ကတော့ American ပြည်တော်စုကသူ့ပေါ်မှာဝေဖန်တိုက်ခိုက်နေကြတာဟာသူ့အနေနဲ့ Israel နိုင်ငံရဲ့ Israel နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်နေတာကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ Ukraine နိုင်ငံမှာတော့ထိတ်တန့်အရာရှိ90ကျော်ကိုရာထူးကနေထုတ်ပစ်လိုက်တယ်လို့ Ukraine ပြည်ထောင်စုဝန်ကြီးဌာနကပြောဆိုပါတယ်။ American ပြည်ထောင်စုအနေနဲ့အနောက်အာဖရိကဒေသမှာဖြစ်ပွားနေတဲ့ Ebola ရောဂါထိန်းချုပ်နိုင်တဲ့အချိန်အထိရောဂါဖြစ်ပွားသူတွေကိုတည်တည်ချာချာဆက်လက်ပြီးတော့စောင့်ကြည့်ကူးသတ်သွားမှုရှိတယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကုဆာမိုဝီကကြေညာခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရေးမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါအော်တိုဘာလ23ရက်ဂျာလရီနဲ့မနေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာတော်တာရှင်နေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.